ထိုင်းနိုင်ငံမှာတော့လိတ်ကျောလူတက်မှုနဲ့တည်တံပေးခံထားရတဲ့ကိုဇော်လင်းနဲ့ကိုဝင်းဇော်ထွန်းတို့နှစ်ဦးရဲ့အမှုကိုတော့ထိုင်းနိုင်ငံဗဟိုတရားရုံးကနောက်ဆုံးအယူခံပယ်ချလိုက်ပြီးဖြစ်ပေမဲ့တပ်တွေအထောက်ထားအစ်စ်တွေပြန်တင်ပြနိုင်မယ်ဆိုရင်တော့အမှုကိုအစကနေပြန်ပြီးစစ်ဆေးနိုင်မှာကြောင့်ဒီအမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်ရှင်တွေကပြောပါတယ်ဒီကနေ့ရန်ကုန်မှာကျင်းပတဲ့ဒေသရှင်လေးဝဲမှာအဲ့ဒီလိုပြောကြားလိုက်တာပါသူတို့ရဲ့အမှုကိုတော့မြန်မာအစိုးရဘက်ကပူပေါင်းကူညီပေးဖို့မျှော်လင့်ကြောင်းထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကလည်းပြောခဲ့ပါတယ်အပြည့်အစုံကိုတော့သတင်းစာရှင်းလင်းပွဲမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုဇော်ထက်ကသတင်းပေးပို့ထားပါတယ
်ဒီလိတ်ကျောင်းလူတက်မှုမှာပေဒံအပါအဝင်အမှုပေါင်း9ခုနဲ့မိန့်ချခံထားရတဲ့ကိုဇော်မင်းနဲ့ကိုဝင်းစော်ထွန်းတို့ရဲ့နောက်ဆုံးယူခံကိုဩဂုတ်လ29ရက်မှာထိုင်းနိုင်ငံဗဟိုတရားရုံးကပယ်ချလိုက်ပြီးပေဒံကိုအတည်ပြုခဲ့ရပါသူတို့အမှုကိုတောက်လျှောက်ကူညီနေတဲ့ထိုင်းရှိနေများကောင်စီကတော့ဥပဒေအရသူတို့အနေနဲ့ထပ်ပြီးကန့်ကွက်ခွင့်မရှိပေမဲ့အထောက်အထားတပ်တွေအခြားသက်အသစ်တွေဖြတ်ပြနိုင်မယ်ဆိုရင်တော့အစားကလည်းပြန်စစ်ဆေးနိုင်အောင်ထိုင်းရှိနေလားကောင်စီအကျိုးတော်ဆောင်ရှိနေတွေကဒီနေ့ရန်ကုန်မြို့မှာပြောသွားတာပါ။ဆက်နာ
နာ SPD ဘုံရိုက်ကူပန်းသာမနေမှာချောင်းနာ
ဒီအမှုကိုကူညီပေးနိုင်ဖို့နိုင်ငံတော်သမ္မတဥဝင်းမြင့်နဲ့အတိုင်းအမြစ်ကဒေါက်ဆန်းစုကြည်စီကိုစာပေးပို့ထားပေးမယ်လဲလက်ရှိအခြေအနေကြီးတုံ့ပြန်တာမရှိသေးကြောင်းထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထုချစ်ကဗီဒီယိုရေးကိုပြောပါတယ်
ကျွန်တော်ဖြစ်ရှိနေတဲ့ကျိုးတွေကိုကျွန်တော်တကယ်ကိုကြီးကြခံပါတယ်ကျွန်တော်စက်တီထောက်ထားလို့ရနိုင်လို့ဆိုလို့ရှိရင်တော့ဒီဘူကတော့ကျောင်းနေရှင်းတယ်ဒါလည်းဆိုတော့ကျွန်တော်ပြောခဲ့တယ်ဒီကိစ္စတွေလုပ်ဖို့တော့ကျွန်တော်တကယ်ကိုအမူအရာပါတယ်ဆင်းရဲကြပါတယ်အဲ့ဒီကိစ္စမျိုးအခုကိုပြန်အစ်စ်ကနေစားဖို့ဆိုတော့ကျွန်တော်ဆူရဒီမှာဆူရထားတယ်ဥဆောင်တယ်ဘယ်လိုမှဆိုလို့ရှိရင်တော့ဥဆောင်ဆောင်ပါ
ဗဟိုအယူခံတရားရုံးကအောက်ခြေတရားရုံးတွေရဲ့ဆုံးဖြတ်ချက်အတိုင်းပဲပေရန်ကိုအတည်ပြုခဲ့ပြီးရပ်ပေါင်း90အတွင်းထိုင်းပြည်ရင်စီမှာအသနာခံစာပေးပို့နိုင်ပြီးနဲ့အမှုကလုံးဝလွတ်မြောက်ဖို့အတွက်ကတော့ကန့်သတ်ချက်တွေရှိနေပါတယ်။ဥထုချစ်ကအခုလိုဆက်ပြောပါတယ်
ထိုင်းနိုင်ငံမှာဘယ်ရင်မြင့်တဲ့ကမ္ဘာ့နိုင်ငံလို့ရှင်းပါပြစ်ကိုရှော့ပေါ်တဲ့အခက်ကြီးရှိတယ်။သူတို့ထိုင်းနိုင်ငံမှာဒီလိုထိုင်းနိုင်ငံသားတွေကသူတို့ပြစ်ကိုရှော့ပေါ်တယ်။သူတို့ပြည်ထဲကိုချိန်မှုတဲ့ကျတဲ့ကျတဲ့ရှမ်းပြည်ကမ္ဘာ့နိုင်ငံရှမ်းပြည်ကတော့သူတို့အခြေအနေကိုအကျိုးကိုရှင်းရှော့ပေါ်တယ
်။ထိုင်းနိုင်ငံကိုသွားပြီးသူတို့ရဲ့သားတွေနဲ့တွေ့ဆုံဖို့လဲမိဘတွေကကြိုးစားနေပါတယ်။ကိုဝင်းစော်ထွန်းရဲ့မိခင်တော်မီသိန်းကတော့သူ့ရဲ့စံတော်ကိုအခုလိုပြောပါတယ်
။အဲဒီကတော့ဒီကလေးမဟာဝိနာအခိုင်ရတယ်။သူတကယ်ဟောက်လို့ရှိရင်လည်းတော့ကိုတန်တော့ကိုကဆံကိုမဟာဝိနာပဲ
။အဲဒီသတ္တရီကလည်းမဟုတ်ဘဲနဲ့ခံနေရတယ်။တကယ်လို့ဟုတ်တယ်ဆိုရင်လည်းကိုတန်တဲ့ကိုခံကြဖို့မဟုတ်ဘဲနဲ့မတရားသဖြင့်ဆွဆွဲရင်တကယ်သတ္တလူတွေကိုအကုန်လုံးသိကြတာပဲ။ဒါပေမဲ့သိပေမဲ့လည်းဘာမှလုပ်လို့မရဘူး။ကို့မြန်မာအစိုးရတွေကလည်းလိုက်ပြီးထိရောက်တဲ့အကူအညီမျိုးမရှိဘူးဖြစ်နေတယ်လို့သူကပြောခဲ့တာပါ။ထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့မှာလည်းအသက်18နှစ်ရှိတဲ့ထိုင်းကျောင်းသူအသက်ခံရမှုနဲ့မြန်မာရွှေကျောင်းသူသား၄ယောက်ထောက်ခံနှစ်ရှိကြားခံရပေမဲ့ထိုင်းရှိနေရာကောင်စီကတပ်သေးအထောက်အထားအခိုင်အလုံနဲ့ခရိုင်အဆင့်အယူခံတင်ခဲ့ပြီးပြစ်ချက်မရှိလို့လွတ်မြောက်ခဲ့ပါတယ်။